အမေရိကန်သမ္မတဘရက်ကိုဘာမာဟာလာမယ့်သတင်းပတ်ရုရှားနိုင်ငံမော်စကိုမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးမယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ပြီလို့ပြောပါရတယ်။ဒီလိုဆွေးနွေးပွဲအစီအစဉ်ဖျက်သိမ်းတာဟာရှာရှာပါပါတန်တမာရေးတုံ့ပြန်မှုလည်းဖြစ်ပါရတယ်။ဒါပေမဲ့လည်းစိန့်ပီတာစဘတ်မှာပြုလုပ်မယ့်ဆက်မှုထိပ်သီးစည်းဝါးရေးနိုင်ငံ20 G20 ထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့သမ္မတဥဘာမာအနေနဲ့ရုရှားကိုတွားရောက်ဖို့အစီအစဉ်ရှိတော့မယ်လို့သမ္မတအင်ဂျူရောကထုတ်ပြန်ကြေညာပါရတယ်။ဒီစီဝေးပြီးရင်မူလမော်စကိုကိုသွားမယ့်အစီအစဉ်ဖြတ်ပြီးဆွီဒင်နိုင်ငံဘက်ကိုသွားဖို့ရည်ရွယ်ထားတယ်လို့သမ္မတအင်ဂျူရောကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေအစီအစဉ်အသေးစိတ်တွေကိုဖောက်ထုတ်ဖွင့်ချခဲ့တဲ့အမေရိကန်ထောက်လှမ်းရေးဟောင်းအက်ဒရက်စနိုဒန်ကိုရုရှားကနေပြီးခဲ့တဲ့သတင်းပတ်တုန်းကအယာယီခိုလုံခွင့်ပေးခဲ့တဲ့အပေါ်သမ္မတဥဘာမာအစိုးရအတွက်ဒေါသဖြစ်စေခဲ့ပါတယ်။စနိုဒန်ကိုတရှိုးလုံမှုနဲ့အရေးယူဖို့အတွက်အမေရိကန်ပြည်ထောင်စုကိုပြန်အပ်ဖို့သမ္မတဥဘာမာကရုရှားကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဒီတောင်းဆိုချက်ကိုမစ္စတာပူတင်ကပယ်ချခဲ့တာပါ။ဒါ့အပြင်ရုရှားနဲ့အမေရိကန်ကြားမှာကိစ္စရပ်တချို့မှလည်းသဘောကွဲလွန်မှုတွေရှိခဲ့ပါတယ်။ဒီထဲမှာတော့ဥရောပမှာအမေရိကန်ဘက်ကဒုံးကာကွယ်ရေးစနစ်ထားဖို့ကိစ္စ၊လူခွင့်ရေးကိစ္စ၊စီးရီးယားပြည်တွင်းစစ်မှာစီးရီးယားသမ္မတဘရှာအဲအာဆတ်အစိုးရတပ်တွေအတွက်ရုရှားကလက်နက်တင်ပို့တဲ့ကိစ္စရပ်တွေပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကစီးရီးယားသဘုံတွေကိုထောက်ခံထားတာပါရှင်။